ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်မြောက်ဦးရှိဟောင်းယဉ်ကျေးမှုနယ်မြေဒေသမှာခရီးသွားလုပ်ငန်းတွေပုံမကျဆင်းလာခဲ့တယ်လို့တကြံကာလသွားရောက်မဲ့ခရီးစဉ်တွေလည်းဖျက်သိမ်းတာတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာနှစ်ဆင်ကျင်းပမြင်းဖြစ်တဲ့ရခိုင်ရိုးရာတကြံပွဲတော်ကိုဒီနှစ်မကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးမြို့ကိုပြည်ရင်းပြည်ပကခီးသည်တွေလာရောက်တာနဲပါနေပြီးခီးသွွားလုပ်ငန်းဟာအရင်တက်ကျဆင်းလာနေတာပါလက်ရှိမြောက်ဦးမြို့ခီးသွွားလုပ်ငန်းအခြေအနေကိုဒေသခံအလန်းညွန်ဖြစ်တဲ့ဦးမြင့်ကျော်ကအခုလိုပြောပါတယ
်ခီးသွွားလုပ်ငန်းတွေကျဆင်းကြတာပေါ့ဒါခီးသွွားမှာခီးသွွားလည်းရှိတယ်ဘူးအဲ့လိုဖြစ်တယ်ခီးသွွားလုပ်ငန်းလည်းပတ်သက်တဲ့လုပ်ငန်းတွေကတော့
မြောက်ဦးမြို့ကဟိုတယ်နဲ့ခီးသွွားလုပ်ငန်းကဝန်ထမ်းတဦးကတော့လူမျိုးရေးပြိပခတွေဖြစ်ပွားပြီးနောက်ဧည့်သည်အလာနေခဲ့ရာကအခုအခါမှာမလာတလောက်ဖြစ်သွားကြောင်းပြောပါတယ
်အခုကဟိုနေပါတယ်ခင်ဗျာခီးသွွားတွေရာလीမဝင်တလောက်ပါပဲခင်ဗျာဟိုပြည်တွင်းရောပြည်ပရောမဝင်ဘူးအဲစစ်ပြတ်မှမဝင်တာမဟုတ်ပါဘူးခင်ဗျာအရင်တော့လည်းစိတ်မဝင်ပါဘူးခင်ဗျာကျွန်တော်တို့ဒီရောပေါ့မောင်တော်ဘက်မှာဖြစ်ကြတဲ့ဟာပေါ့နော်မောင်တော်ဘာမှအမှဖြစ်ကြတဲ့အဟိုဒီဘက်မှာအလားနေသွားတာပေါ့နော်အဲ့လိုမျိုးအခုဆိုရင်တော့မရှိသလောက်ဖြစ်သွားတာပေါ့နော
်ဒေတာရင်းမတည်ငြိမ်တာတွေကြောင့်မြောက်ဦးမြို့ကိုသွားမဲ့တကြံတွင်းခီးသွွားအစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရကြောင်းတန်းထေးနဲ့ရောင်းရင်းများမြမပြည်အနှံ့ဖျားဖူးခီးသွွားလုပ်ငန်းကဦးချက်ကြီးကပြောပါတယ
်ကျွန်တော်တို့ရောင်းတော့ရောင်းတယ်ရောင်းပြီးတော့ဖျားဖူးတွေကပြဿနာကြီးလာပြီးတော့ပြဿနာပြန်ထုတ်တယ်တခြားပြည်တွေပြောင်းသွားတယ်ဟောဗျာစိုးစိုးပိုင်းတို့ကကိုမြောက်ဦးမှာဖြစ်တဲ့ခက်တယ်ဆိုတော့လူရရဲကြောက်တယ်ဆိုမှလည်းပုံစံကြီးရတော့အဲအဲအဲ့ဒီလိုပါတကယ်တမ်းဆိုရင်တော့လည်းဖြစ်သွားရင်ကျွန်တော်လည်းမကောင်းဘူးဆရာဦးလည်းသူကရတာပါအဲ့ကြောင့်မြောက်ဦးကြောက်တယ်ဆိုမသွားဘူ
းငပလီဘက်ကခီးစင်ကတော့ပုံမှန်အတိုင်းသွားရတာရှိကြောင်းပြောပါတယ်ရန်ကုန်မြို့ကရခိုင်မိသားစုတွေကလည်းရခိုင်ပြည်နယ်မှာခံစားနေရတဲ့စစ်ဘေးအခြေအနေကိုစာနာတဲ့အနေနဲ့နှစ်စဉ်ကျင်းပတဲ့ရခိုင်ရိုးရာတကြံပွဲတော်ကျင်းပရေးကိုဖျက်သိမ်းခဲ့ကြပါတယ်။ဒီလိုဖျက်သိမ်းလိုက်တဲ့အကြောင်းကိုပွဲတော်ကျင်းပရေးကော်မတီအဖွဲ့ဝင်ဒေါ်မြမေကအခုလိုပြောပါတယ်
။သူဝနာကွင်းမှာရခိုင်တကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစည်းအဝေးမှာတည်အလင်းဆုံးဖြတ်ပြီးတင်းနာမှလည်းပါနေပါပြီရှင်။ကျမတို့ရခိုင်ပြည်ထဲမှာလေကိုရခိုင်တွေကအရင်ကစိတ်မကောင်းစရာတွေဖြစ်နေတယ်လေသူတို့နဲ့ထက်ထူတယ်များစိတ်မကောင်းဖြစ်တယ်ဆိုတာကိုပြသကြင်တာရေနောက်လုံခြုံရဲ့အခြေအနေတွေကိုလေစိုးရင်သိရှိတယ်ပေါ့ဗျာတကြံဆိုတာနည်းနည်းတောက်ဆမှုရကြတာများတယ်လေနော်အဲ့တော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲ့လိုအပြုအမူလေးတွေမှားသွားပြီဆိုရင်မလိုလားအဲ့တရားပနာတွေဖြစ်မှဆိုလို့ဆောင်ရှားတဲ့သဘောလေးပါပါတယ်ရှင်းသားပါပဲတိတ်တော့ကြည့်ကြည့်ကြည့်ပြဿနာကြီးရေလို့တော့မရှိပါဘူ
းရခိုင်ရိုးရာနေသာသွေးပွဲနဲ့ဖျားရေတက်ပေတာကိုရခိုင်ပြည်နယ်ဓမာယုံမှာကျင်းပမှာဖြစ်ကြောင်းပြောပါတယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကလူမျိုးရေးပြိပခတွေစတင်ဖြစ်ပွားခဲ့ပြီး2016နဲ့2018ခုနှစ်တွေမှာဘူတီတောင်မောင်တော်ဒေသကို ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေဖြစ်ခဲ့တယ်လို့2018နဲ့2019ခုနှစ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်ကြံရော AA ရဲ့တိုက်ခိုက်တာတွေပြင်းထန်လာခဲ့ပါတယ်ဒီအပိုင်းတွေအတွင်းမှာတော့မြောက်ဦးကြောက်တော်ပါဝင်မြို့နယ်၅မြို့နယ်မှာညံမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ရန်ကုန်မြို့အမေရိကန်တပ်ရုံးကလည်းမြောက်ဦးကြောက်တော်နဲ့မင်းပြားမြို့နယ်တွေကိုခီးမသွားတဲ့ကြောင့်မလ29ရက်နေ့ကထုတ်ပြန်ထားပါတယ်